မနစ်ကမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.5 ရာခိုင်နှုန်းရှိခဲ့တယ်လို့ IMF ကနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကဒီကနေ့ခန့်မှန်းလိုက်ပြီးဆက်ပြီးပုံမှန်တိုးတက်မယ်အနေအထားရှိတယ်လို့လည်းဆိုပါတယ်။တဘာဝဓာတ်ငွေထုတ်လုပ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်ဒီနေ့မြောက်နယ်မှုတွေရဲ့တွန်းအားကြောင့်2013နဲ့2014ဘဏ္ဍာနှစ်မှာစီးပွားရေးဟာ 6.85 ရာခိုင်နှုန်းအထိတိုးတက်လာနိုင်တယ်လို့ IMF ကိုယ်စားလှယ်အဖွဲ့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်တာပါ IMF ကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Matt Davis ကပြည်ပြင်းပြောင်းလဲရေးတိုးတက်နေတာတွေတွေ့ရတယ်လို့အသေးစားစီးပွားရေးလုပ်ငန်းတွေအရှိန်ရလာပြီးယင်းနည်းမြောက်နယ်နဲ့သူတွေအကျိုးရှိလာတာတွေ့ရတယ်လို့ပြောပါတယ်အစိုးရကတကားဖွင့်ပေးလာတဲ့အတွက်လုံငွေပြမှုနဲ့အောင်နိုင်ငံခြားဓာတ်ရိုက်ယင်းနည်းမြောက်နယ်မှုတွေတိုးလာဖို့ရှိတယ်လို့လဲမစ္စတာဒေးဗစ်ကခန့်မှန်းလိုက်ပါတယ်လက်တလုံးမြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာ 9.5 ရာခိုင်နှုန်းဝန်းကျင်ရှိတာကြောင့်အသင့်အတင့်အနေထားမှာရှိပေမဲ့ငွေစည်းအိမ်ချမ်းမြေစည်းနဲ့လုခလာစာတွေတိုးတဲ့ဖိအားတွေနဲ့ရင်ဆိုင်နေရတယ်လို့တော့ IMF ကသုံးသပ်လိုက်ပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ပြည်ပြင်းပြောင်းလဲမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့အမေရိကန်ရဲ့ပိတ်ဆို့မှုအတော်များများရုပ်သိမ်းပေးခဲ့ပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေယင်းနှိမ့်နှံကြဖို့နဲ့ကုန်သွယ်ရေးတိုးမြင့်ကြဖို့အတွက်အင်္ဂါနေ့ကဝါရှင်တန်မြို့တော်မှာမြန်မာကိုယ်စားလှယ်အဖွဲ့ကသဘောတူလက်မှတ်ရေးထိုးခဲ့ပါသေးတယ်ရှင်